ရုရှားစစ်တပ်ကိုခုခါရေးအတွက်ယူကရိန်းကိုလက်နက်ထောက်ပံ့ရမှာပုံမထီရောက်မဲ့ဥပဒေတရက်ကိုသမ္မတဘိုင်ဒန်ကမနစ်မေလ9ရက်နေ့ကလက်မှတ်ရေးထိုးလိုက်ပါတယ်။ယူကရိန်းဒီမိုကရေစီနဲ့ကာကွယ်ရေးဆိုင်ရာငှားရမ်းခွင့်ဥပဒေလိုအဓိပ္ပာယ်ရတဲ့ Ukraine Democracy and Defense Land Lease Act ကို Republican Party or Democrat Party ကပါသဘောတူပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အလားတူဥပဒေတရက်ကိုဒုတိယကမ္ဘာစစ်အတွင်းကပြဋ္ဌာန်းခဲ့ပြီးနာဇီဂျာမနီပေါ်အောင်ပွဲခံခဲ့ရမှာအဲ့ဒီဥပဒေဟာအဓိကအထောက်အကူဖြစ်ခဲ့ပါတယ်။ဒီဥပဒေကြောင့်အမေရိကန်လက်နက်တွေကိုယူကရိန်းကပို့ပြီးလွယ်လွယ်ကူကူနဲ့ရရှိနိုင်တော့မှာဖြစ်ပါတယ်။ယူကရိန်းပြည်သူတွေကိုသူတို့ရဲ့စာနာမပါဘဲရုရှားနိုင်ငံတဲ့အာဓမ္မခေါ်ဆောင်သွားတဲ့ပဒင်းတွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကအတည်ပြုလိုက်တဲ့အချိန်မှာအခုဥပဒေကတရားဝင်ဖြစ်လာခဲ့တာပါ။ရုရှားကစစ်ရာဇဝတ်မှုတွေကျူးလွန်ကြောင်းအထောက်အထားတွေရရှိထားပြီးလို့လူ့ခွင့်ရေးအဖွဲ့နိုင်ငံတကာလွတ်ငြိမ်းချမ်းသာ့ခွင့်အဖွဲ့ကြီး Amnesty International ကတနင်္လာနေ့ကကြေညာလိုက်တာနဲ့လေဒီဥပဒေကရက်အားဖြင့်တိုက်ဆိုင်နေပါတယ်။ February လအာနာသိမ့်ပြီးကလေးကဆိုရင်အမေရိကန်ကယူကရိန်းကိုစစ်လက်နက်ပစ္စည်းကူညီခဲ့တာတန်ဖိုးအားဖြင့်ဒေါ်လာ3,000,000ရှိသွားခဲ့ပြီဖြစ်ပါတယ်။